ေပြည့်ကနေနေမဲခေါမြစ်ကိုဖြတ်ပြီးတော့တည်ဆောင်လာတဲ့စိတ်ကြစီပြား၅ဇန်နီကကာလတံပိုးထိုင်းဘက်ကတန်း900ကျော်နီကကိုထိုင်းအာဏာပိုင်တွေထပ်ပြီးတော့ဖမ်းမိလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ view ရဲ့ထိုင်းခြေဆက်တရင်တော့မယ်ရီမာကတရင်ပြဖို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာလာအိုသုံးနိုင်ငံဖြည့်ဆက်နေတဲ့ရွှေတရီကန်ဒေသကနေလာတဲ့စိတ်ကြစီပြားဒီကန်ခုနှစ်သိန်းကျော်ကိုတည်ဆောင်လာတဲ့ကားတစ်စီးကိုရက်တန့်ခံရတာနေကားပေါ်ကလူတွေထပ်ပြေးသွားတဲ့အတွက်ထိုင်းရဲတွေကရှာဖွေဖမ်းဆီးခဲ့ရမှာအမျိုးသမီးတဦးကိုသာဖမ်းဆီးမိခဲ့တယ်ဆိုပြီးရဲမှူးကြီးဖြစ်စ်ထောင်ကြီးကတော့သတင်းတောက်တွေကိုအခုလိုရှင်းပြသွားခဲ့ပါတယ
်။ထိုင်းနိုင်ငံဟောက်ကဆလောက်ပါတယ်လို့ဆောက်မှာဆက်ပါတယ်ဆိုတော့လည်းတော့လည်းကောင်းတယ်လို့ဆိုတော့
ရဲမှူးကြီးဖြစ်စ်ထောင်ကြီးနဲ့ကျင်း210ကတာဝန်ရှိသူတွေပူးပေါင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့စိတ်ကြွစီပြားပေါင်း1.8တန်းကျော်တည်ဆောင်လာတဲ့အနှိမ့်ရောင်ကားငယ်တစ်စီးကိုရှာဖွေဖို့အတွက်ရက်တန့်ခံရမှာကားပေါ်မှာပါလာတဲ့သူတွေကဖက်ပြေးသွားခဲ့ပြီးခြုံတစ်ခုထဲမှာပေါအောင်နေတဲ့အသက်33နှစ်အရွယ်အမျိုးသမီးတဦးကိုပဲဖမ်းမိခဲ့လို့ဆိုပါတယ်အခုဖမ်းဆီးမိတဲ့စိတ်ကြွစီပြားတွေကတော့6-3တစိမ့်ပြန်ကားပုံနဲ့စတင်ထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီတစိမ့်ကတော့သူတို့ဖမ်းမိတဲ့တစိမ့်အစ်စ်ဖြစ်တယ်လို့လည်းဆိုပါတယ်အခုလိုမျိုးဖမ်းဆီးနိုင်တာဟာစိတ်ကြွသေးကြတဲ့အများအပြားဝင်ရောက်လာတဲ့ဆိုတဲ့ကြိုတင်သတင်းရထားတာကြောင့်နှကောင်ဖနှုန်းပြီးနဲ့အဝေးပြေးလမ်းမနှစ်တင်းနှစ်နဲ့နှစ်နှစ်သုံးလမ်းမတွေမှာရဲနဲ့စစ်တပ်ပူးပေါင်းအဖွဲ့တွေကပိတ်ဆို့ရှာဖွေနေကြတာလို့ဆိုပါတယ်စိတ်ကြွတဲ့အများအပြားတည်ဆောင်လာတဲ့တိုယိုတာအနှက်ရောင်ကားကိုအောက်ဂုလ9ရက်နေ့ည8:00ကျော်အချိန်မှာတွေ့ရှိခဲ့တာဖြစ်ပြီးတစ်ချိန်ရိတ်ခိတ်နဲ့10ကီလိုမီတာအကွာမှာပဲကားကပြန်ကွက်ပြီးမောင်းပြေးခဲ့တယ်လို့လည်းရဲမှူးကြီးကဆိုပါတယ်စစ်တပ်နဲ့ရဲတွေဟာလမ်းမတွေကိုပိတ်ထားပြီးဖြစ်လို့မောင်းပြေးဖို့မလွတ်နိုင်တော့တာကြောင့်ကားကိုရက်တန့်ပြီးဝိရစေဝါသမားတွေကဖက်ပြေးခဲ့တာကိုစစ်တပ်ကလိုက်လံရှာဖွေဖမ်းဆီးခဲ့တယ်လို့ဆိုပါတယ်အဲ့ဒီအခါမှာတော့ခြုံထဲမှာပေါင်းအောင်နေတဲ့အမျိုးသမီးတူကိုစစ်သေးရဲ့ဖွဲ့တွေကရှာဖွေတွေ့ရှိကြတာလို့လည်းဆိုပါရယ်အဲ့ဒီအမျိုးသမီးကိုတော့ထိမ့်သိမ်းထားပြီးဆက်လက်စစ်သေးနေပါရယ်ကာလာတံပိုးဗန်းငွေ3,900ကျော်တံပိုးရှိတဲ့စိတ်ကြွသေးရည်နဲ့အတူဖမ်းဆီးမိတဲ့အမျိုးသမီးရဲ့ဘဏ်အကောင့်မှာလည်းဗန်းငွေစမ်းနဲ့ချီပြီးစည်ရင်းရှိနေတာကြောင့်ဆက်လက်စစ်သေးနေပါရယ်ဖက်ပြေးလွတ်မြောက်သွားတဲ့သူတွေဖြစ်တဲ့မူရီခိုင်းဝင်တွေကိုတော့ဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းဟော်ကုန်းလာ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဆက်ရနာပိုင်ကြီးကထုတ်ပေါ်ပြောဆိုသွားပါတယ်ရှင်